ထိုင်းနိုင်ငံတော်ဝန်အမကြခင်မှာပဲတရားမဝင်ရှေ့ပြောက်အလုပ်သမားတွေကိုအထူးစီမံချက်နဲ့ဖမ်းဆီးအရေးယူတော့မှာဖြစ်တဲ့အတွက်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့တိန့်ချီတဲ့မြန်မာရှေ့ပြောက်အလုပ်သမားတွေတရားဝင်အလုပ်လုပ်ကိုင်နိုင်ရင်မြန်မာဆိုရပကလက်တွေ့ကြကြစနစ်တကျကူညီဆောင်ရွက်ပေးပါလို့မြန်မာအလုပ်သမားတွေလှူရှားသူတွေကတောင်းဆိုလိုက်ပါတယ်အခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ထိုင်းနိုင်ငံတော်ဝန်အထောက်အထားမဲ့နိုင်ငံသားသားရှေ့ပြောင်းအလို့သမားတွေတရားဝင်အလို့လောက်ကင်ကွင်းမှပုံတင်နိုင်ရေးထိုင်းဆိုရဘက်ကအလို့သမားဆိုင်ရာဥပဒေတည်းအရာထိထိရောက်ရောက်ကင်ကွင်းဖြစ်ရှင်းတော့မှာဖြစ်တဲ့အတွက်အလို့သမားတွေအနေနဲ့လာမယ့်2018ဇွန်လ30ရက်နေ့ထားပြီးတော့တရားဝင်အလို့လောက်ကင်ကွင်းမှပုံတင်ကြဖို့အတည်ပြုကြေညာထားပြီးဇူလိုင်လ10ရက်နေ့ကနေစပြီးဖမ်းဆီးအရေးယူမှုတွေစတင်တော့မှာဖြစ်တယ်လို့ထိုင်းလူ့သမားရေးဝန်ကြီးဌာနကဇွန်လဆန်းကလေးကတတိပေးလို့ဆိုနေတာဖြစ်ပါတယ်ဒီလိုအခြေအနေမှာထိုင်းနိုင်ငံအတွင်းမှာတရားဝင်အလို့လောက်ကင်ကွင်းလက်ပြုလုပ်နိုင်ရင်လက်ရှိထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရင်ဆိုင်ရတဲ့အခက်အခဲကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ DAT ရဲ့အလုပ်သမားရေးရာတာဝန်ခံမတ်တတ်တဦးကအခုလိုပြောပြပါတယ်
။ချိန်နေတွေကအရန်တင်းကျတယ်အလုပ်သမားဝတ်ပါမင်းနဲ့ပတ်သက်ရင်အလုပ်သမားတွေကိုအရန်တင်းကျတော့အလုပ်သမားကပွဲစားကားတွေလည်းပုံနေ။ပုံတဲ့အခါမှာတင်းကျလို့နဲ့ဥပဒေတွေကိုဖြေလျှော့ဖို့တော့ထိုင်းဆောင်ကလည်းညှိနှိုင်းဖို့တော့လိုမယ်။နောက်ပြီးတော့မြန်မာပြည်ဘက်ကကျတော့ဒီဘက်မှာလာပြီး CI ကိုဖွင့်ထားတယ်။အဲ့ဒီ CI ကတကယ်ဥပဒေကပြန်ထမ်းထားတဲ့အချိန်မဟုတ်ဘူး။အဲ့ထက်ပိုပေးရတယ်ပေါ်တင်ကြီးလှုပ်ရှားနေတာပေါ့။ကန်ခိုက်ပေးထားတဲ့ CI ကိုဖွဲ့စားရည်ပေါ့နော်။ကန်ခိုက်ယူလိုက်တဲ့ကုမ္ပဏီတွေပေါ့နော်။အဲ့ဒီကလည်းလူကမာကြီးကအရန်ငွေကုန်ကျစရာများတာပေါ့နော်။အဲ့တော့အစင်းစင်ထပ်ပြီးတော့ကုန်နေရတဲ့အလူကမာကြီးဖြစ်နေတဲ့အတွက်ဈေးစကားကများလုံးနေပေါ့နော်။ဝင်ပြီးလုံးနေပေါ့နော်အဲအဲ့ဒီဟာတွေကိုလေဒီမြန်မာဘက်က CI ရုံးလံဖွဲ့တဲ့ကိစ္စတွေကိုလေစေချာစီစစ်ပေးဖို့တော့လိုတာပေါ့နော်အကြီးလိုက်စားတာတွေမရှိဘူးတော့လိုတယ်ပေါ့နော
်အခုလိုမျိုးထိုင်းနိုင်ငံမှာအလုံးလုံးကိုင်ဖို့တိတ်ငဲ့ချီရောက်ရှိနေတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးဥပဒေကြောင့်အရာထိထိရောက်ရောက်အကူအညီပေးကြဖို့ကိုလည်းအခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့မှာရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်ကလည်းမြန်မာတန်အမတ်မြန်မာလူသမားတန်အရာရှိတွေကိုတိုက်တွန်းမှကြားထားတယ်လို့သမ္မတဦးဝင်းမြင့်နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့သူလူသမားရှင်တွေအကြံပေးရှင်တွေကြီးဦးအောင်မျိုးတန်ကပြောပြပါဗျာ။ထိုင
်းနိုင်ငံဆိုင်မြန်မာသမ္မတဦးဝင်းမြင့်ကနေပြီးတော့ထိုင်းနိုင်ငံမှာရှိတဲ့အလုံးသမားတွေရဲ့အခြေအနေကိုအချက်လက်တွေနဲ့ပြကြအချင်းချင်းတင်ကြလိုက်ပါလေ။အဲလိုတင်ကြပြီးတဲ့နောက်မှာသမားကြီးကထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသမားတွေကိုပြည်ထောင်ရဥပဒေအရမှန်ကန်စွာအကာအကွယ်ပေးနိုင်ဖို့နောက်တစ်ခါတကယ်လို့အခုအရေးယူဆောင်ရွက်မှုတွေရှိလာတဲ့အခါမှာလည်းထိုင်းနိုင်ငံရဲ့ဥပဒေကအရေးယူဆောင်ရွက်တဲ့ကိစ္စမျိုးတွေကဒီသူတို့ဥပဒေတိုင်းဆောင်ရွက်တာမဟုတ်လို့နော်အထူးပြောရမလို့ပြင်မယ်လေ။မိမိနိုင်ငံသားတွေကိုဥပဒေနဲ့ဖြစ်တဲ့အနေအထားမျိုးတွေမှာပါဝင်ကူညီပြီးတော့အမြန်ဆုံးစည်းစရာအရမိမိနိုင်ငံကိုပြန်လဲပို့နိုင်ဖို့ဆိုတဲ့ကိစ္စတွေနဲ့နောက်တစ်ခါထိုင်းနိုင်ငံမှာရှိတဲ့လူ့မှမြန်မာနိုင်ငံသားတွေကိုကာဝယ်ဆောင်ရှောက်ပေးနိုင်ဖို့အကူအညီမှာကြပါတယ်။လူ့အခွင့်အရေးကိုလည်းသမ္မတကြီးကိုယ်တိုင်ကနေပြီးတော့လူ့သမားတွေနဲ့ပတ်သက်လို့ဆောင်ရှောက်ကာကွယ်ပေးနိုင်ဖို့ကိုလည်းဒေသိမှာကြပါခဲ့ပါတယ်ခင်ဗျ
။အခုလိုမျိုးနိုင်ငံတော်သမ္မတကအလုံးသမားရဲ့ဦးစားပေးဆောင်ရွက်ပေးဖို့ပြောဆိုခဲ့တယ်လို့ပဲနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရောက်ရှိလာခဲ့စဉ်တော့ကလည်းကတိပေးစကားပြောကြားသွားတာရှိတယ်လို့ထိရောက်တဲ့ကူညီဖြည့်ရှင်းမှုတွေမရရှိခဲ့ဘူးလို့အလုံးသမားရဲ့ဆောင်ရွက်ပေးနေတဲ့မတ်တတ်ဦးကပြောပြပါတယ
်။အရင်တုန်းကလည်းနိုင်ငံတော်အတိုင်ပင်ခံလာတယ်မှားတာလည်းမှားသွားတယ်ဒါပေမဲ့အဲ့ဒီနောက်မှာထိုင်းနိုင်ငံမှာအခြေအနေပိုဆိုးတယ်အလုံးသမားတွေကရွှေပြောင်း MOU ဆိုလဲ MOU ပိုဆိုးတယ်ထိုင်းနိုင်ငံထဲမှာရောက်နေပြီးတာအလုံးသမားကြတော့လေအခြေအနေတွေကအဲ့ဒီငွေကုန်ကြေးကျခံပြီးတော့ဘယ်လိုပွဲစားလမ်းကြောင်းပေါ်မှာပဲရှောက်ရတဲ့နာမည်ရှိတော့တယ်အချိန်ကြီးကပုံပင်းဆိုးနေတယ်ပေါ့နော်နောက်ပြီးတော့မြန်မာပြည်ထဲကနေလည်းဒီဆိုးရဝင်ကြီးဌာနတွေကဓာတ်ရောက်ဖြစ်သေးတာတွေလည်းရှိတယ်ထိုင်းနိုင်ငံမှာဒါပေမဲ့လည်းဘာမှမထူးဘူးဒီတိုင်းဒီတိုင်းပဲအလုံးသမားတွေကပတ်စံကုန်တယ်နော်အဲ့ဒီအတွက်ပေါ့နော်ဘယ်လိုနည်းနဲ့တတိယလုပ်ပေးနိုင်မှာလဲအဆိုးရအနေနဲ့ပေါ့နော်ကျွန်တော်ကအဲ့ဒါကိုတောင်းဆိုချင်တယ်ပေါ့
မြန်မာသမ္မတဘက်ကတော့ထိုင်းနိုင်ငံအတွင်းမှာအကြောင်းမျိုးမျိုးတော့ဖန်ဆီးခံနေရတဲ့မြန်မာအလုံးသမားတွေရဲ့အရေးလက်ကျိုးလူတတ်မှုမှာအမှုရေးဆိုင်ရတဲ့မြမအလုံသမားတွေအမှုကိစ္စပါအပါအဝင်ရန်စုံထိထိရောက်ရောက်ကြိုက်တွေဖြည့်ရှင်းပေးကြဖို့တိုက်တွန်းသွားခဲ့တယ်လို့လည်းမြမတယုံကဖွဲ့စည်းထားတဲ့အထူးဥပဒေအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ရှေ့တီဦးအောင်မျိုးသားကပြောပြပါတယ
်အဲ့ဒီနေမှာကတော့အဲ့ဒီလေကျွန်းကြောင်းလေးပြောသွားပါတယ်သူကိုယ်တိုင်ကဥပဒေကြိုးဆောင်ရှေ့နေဘွားကလာတာမဟုတ်လို့မိမိနိုင်ငံကတကယ်လို့ပြည့်မှုမကျွလို့မှုဆိုရင်တော့မကျွလို့နဲ့အတိုင်းကိုဥပဒေအရတင်ပြပြီးတော့ပြစ်ကနေလုံးခင်းအောင်လို့ဆောင်ရွက်ပေးဖို့လည်းပြောပြပါတယ်တကယ်လို့မြမမိမိနိုင်ငံသားကကျွလို့နဲ့ဖြစ်လို့ရှိရင်လည်းပြစ် တန်ကြီးတာကိုသိအောင်သိတော့ပပအောင်တဖြည်းဖြည်းနဲ့ဥပဒေအရဂျိုလာဆောင်ရည်ဒီဘူကိုလည်းကျွန်တော်တို့ကိုပြင်ပြခဲ့ပါတယ်ခင်ဗျ
ဂျိုလာ9ရက်နေ့နဲ့ဂျိုလာ16ရက်နေ့တရက်တာထိုင်တဲ့ဘက်ကောက်ပြပါကျင်းပါတယ်ရှစ်ချိန်ပြောင်းအေယာဝတီကျောက်ဖရားမဲကောင်စီးပွားရေးပူပေါင်းဆောင်ရွက်ရေးဒီဘူဟာထိပ်ပြီးအစည်းအဝေးတက်ရောက်နိုင်မှုအတွက်မြန်မာသမ္မတဦးဝင်းမြင့်ထိုင်တဲ့ကိုရောက်ရှိနေခြင်းအတွက်ပါပဲထိုင်ဆိုရတဲ့မြန်မာဆိုရတို့ကြာပူတွဲကြညာချက်ပါရောထိုင်တဲ့ဝန်ကြီးချုပ်နဲ့မြန်မာသမ္မတတို့ကြာပူတွဲသတင်းစာရှင်းလင်းပွဲမှာရောထိုင်တဲ့ကတွင်ကမြန်မာရှေ့ပြောင်းအလို့သမားတွေရဲ့အရေးထက်သွေးဆွေးနွေးသွားခဲ့ကြပါတယ်ရှင်